ဟုတ်ကဲ့အရင်17ဦးပါတဲ့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှဗိုလ်ထူးနေ့ကပဲနောက်ထပ်5ဦးထပ်တူဖွဲ့လိုက်တဲ့အထဲအခုလိုဒီ ANP ဘက်ကလက်ခံလိုက်ပုံကိုဦးလာစောက
ဟုတ်ကဲ့ဒီ drawing ဆိုလက်ခံတယ်ဆိုတာကဟိုကျွန်တော်တို့ဒီ ANP နေနဲ့လက်ခံလိုက်တယ်ပေါ့
ဟုတ်ကဲ့ဘာကြောင့်မလို့လက်ခံလိုက်တာလဲ
ကျွန်တော်တို့ဒီအပြောင်းအလဲမှာတော့တစုံတရာပူပေါင်းပြီးတော့ကျွန်တော်အချိန်တရက်ကိုလှုပ်ဆောင်မယ်ဆိုတဲ့သဘောပေါ့နော်ကိုအခင်းပြင်းပစ်ထဲမှာကျွန်တော်တို့အရင်ခါမျိုးသားကျူးစီးပွက်တဲ့အားတွေများညှော်လင်းနိုင်မလဲဆိုတာကိုစောင့်ကြည့်ရင်းနဲ့ပေါ့နော်လုပ်ပါဆိုဆိုသဘော
ဟုတ်ကဲ့အဲ့ဒီကြောင့်ဒီအာဏာသိမ်းအစိုးရသဘောဖြစ်တဲ့အတွက်ပေါ့နော်တနိုင်ငံလုံးကဆန့်ကျင်နိုင်တဲ့အနေအထားမျိုးမှာရောအခုလည်းပူပေါင်းဆောင်ရွက်မှုကဘယ်လိုမျိုးတက်ရောက်မှုရှိနိုင်မလဲ
တနိုင်ငံလုံးဆိုမှာရခိုင်ရဲ့ထူးခြားဖြစ်စဉ်တွေထူးခြားအခြေအနေတွေရှိတယ်အခုဖြစ်တော်တဲ့ဖြစ်စဉ်ဟာဒီမိုကရေစီစံနှုန်းကတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပမာပြည်ရဲ့ဒီမိုကရေစီကာဇာမကျွားမဖြစ်သေးဘူးအခုပြောနေတာကတော့ဒီခိုင်မှာဒီတက်မတော်နဲ့အီအီနဲ့ကြားထဲမှာနော်တော်တော်စီပြစ်ခတ်ပြတ်ထားတယ်ပေါ့နော်ပုံမှန်ဆက်ဆံရေးရှိနေတယ်နောက်တစ်ခုကရခိုင်ပြည်မှာအွန့်ပွန်လင်းပြောင်းတော့တခြားဒေသတွေကတော့ကျွန်တော်ကမိုးရိမ်းတယ်ရခိုင်ကတော့ရခိုင်ပြည်ကိုတာဝန်ယူခဲ့တဲ့ NLD အစိုးရအနေနဲ့တော်တော်စိုးစိုးဝါးဝါးပေါ့နော်လူလူနဲ့ဆက်ဆံရေးပုံပြမှုဒီမှာခံခွဲမှုအကျင့်ပြချစားမှုတွေပေါ်တက်ပြီးဖြစ်တဲ့အခါကျတော့ရခိုင်ပြည်လူတို့ဟာဒီ NLD ပေါ်မှာတော့သိနိုင်ငံအဖြစ်လုပ်ကြည့်မှုမရှိဘူး NLD ရဲ့နိုင်ငံရေးဩဇာလည်းမရှိဘူးနောက်ရခိုင်ပြည်မှာဝေကောက်ပွဲဖြစ်ဖို့လဲ NLD ဘက်ကလုံးလုံးကြကြမရှိခဲ့ဘူးတက်မတော်ကတောင်းဆိုခဲ့တယ် AA ဘက်ကတောင်းဆိုခဲ့တယ်အဲ့ဒီရက်ခတ်မှုတွေတော့နည်းနည်းရှိတယ်အဲ့တော့ဒီဟာတွေကတခြားဒေသတွေနဲ့မတူဘူးအဲ့တော့ကျွန်တော်တို့ကတော့ဒီအခြေအနေမှာကိုယ့်ရဲ့ပါတီရှင်သာမှုဒေသဖွံ့ဖြိုးမှုအဲ့ဖြစ်လာမဲ့နိုင်ငံအခြေအနေကိုစောင့်ကြည့်နေနေထားတဲ့လူလောလောဆယ်ဖြစ်စင်တာကျွန်တော်တို့တစုံတရာပါဝင်ပတ်သက်နေတယ်ပေါ့နော်ဘယ်တော့ဒီထဲထဲဝင်ဖြစ်မလဲဆိုတော့ကျွန်တော်ပြောတတ်ဘူးအမှန်ဒီနိုင်ငံကတော့တော်တော်လေးရှုပ်ချုပ်ထွေးထွေးဖြစ်တယ
်ဟုတ်ကဲ့ ANP ပါတီအတွင်းမှာရောအားလုံးလက်ခံကြရတယ်ပေါ့နော်အခုလိုပူပေါင်းဆောင်ရွက်ဖို့အတွက
်အဲ့ဒီဟာကလောလောဆယ်ကလည်းကျွန်တော်ရခိုင်မှာစစ်ပွဲတွေဖြစ်ခဲ့တယ်တမတော်ဖက်ကလည်းတိကျနာကျင်မှုတွေရှိတယ်အေးဖက်ကတိကျနာကျင်မှုရှိတယ်ဒီလူတွေလည်းအများကြီးရတဲ့မှာစစ်ပွဲဖြစ်ထုံးတဲ့အတိုင်းအပြစ်မဲ့တဲ့ပြည်သူလည်းတေးကြစီရတယ်ဆိုလဲကြားဖက်ပုံမှန်နဲ့ဒီဟာနဲ့ရှိတဲ့ဒီလက်တော်ရောဒီလေအများကြီးဖန်ဆီးထားတာလည်းရှိတယ်အဲ့တော့ဒီဟာတွေကတော့တမတော်နဲ့အေးအေးနဲ့ဒီတော်တော်ကြာပြစ်ခတ်ရလိုက်ပြီးတဲ့နောက်ပိုင်းနော်လမ်းကြောင်းတစုတူလာတွေတွဲလို့တွေပေါ့နော်ဒီယူကော့ဘွေကိစ္စနဲ့တူလာတွဲလို့တာပေါ့တော့ခံပြည်သူတွေတက်တော့ support တစ်ခုပေါ့နော်ဟိုရုပ်ပိုင်းဆိုင်ရာကစိတ်ပိုင်းဆိုင်ရာတော့ဆက်ပေါက်တစ်ခုတော့ရပြီးတော့ဟိုတစုံတရာအရင်တော့ဆိုင်ရင်ပူပင်ဆင်းရဲဒုက္ခတွေအရုံးတာညံ့ညိုက်နေနေတာရှိတာပေါ့နော်။ဒါလည်းကျွန်တော်ပြောကျွန်တော်တို့ရောအေအေကိုရောဒါကျေစုတရားမှာဘာလို့လဲဆိုတော့ဒီအချိန်မျိုးကို NLD ကလည်းမဖြေရှင်းနိုင်ခဲ့ဘူး။နောက်တစ်ခါကျွန်တော်တည်တဲ့လောက်တော့တက်မတော်နဲ့ AA နဲ့ပြစ်ခတ်ရဆဲပြီးတော့လုပ်တဲ့အပေါ်မှာလည်း NLD ဘက်ကလည်းအပြည့်သဘောဆောင်တဲ့တုံ့ပြန်မှုတွေမရှိခဲ့ဘူး။အဲ့တော့လောလောဆယ်မှာတော့ကျွန်တော်တို့နိုင်ငံရေးချင်တာမှုအတွက်တော့ကိုပါတီရှင်သာမှုတက်တော့လောလောဆယ်မှာတကုံတရာတော့ပါဝင်ပတ်သက်နေရအောင်ပါပဲ
ဟုတ်ကဲ့တခြားတိုင်းသားပါတီတွေအဖွဲ့တွေအင်အားစုတွေနဲ့ရောအခုလောဆုံးဖြတ်ချက်အပေါ်မှာတက်ရောက်မှုရှိနိုင်မယ်လို့ထင်လား
အခုလောလောဆယ်မှာတော့ညာကိုရခိုင်ပြည်သားကိုရခိုင်ပြည်သူတွေရဲ့ညဉ့်ညောင်းမှုကိုပေါ်ဆောင်နိုင်ဖို့တိုးပွဲအများကြီးစဉ်းစားနေပါတယ်တိုင်းပြည်တစ်ခုလုံးဒီမိုကရေစီရေတော်ဘုံတစ်ခုလုံးကိုတော့ကျွန်တော်တို့လွှမ်းခြုံပြီးစဉ်းစားနိုင်တဲ့အခါမရှိဘူးအဲ့လိုလွှမ်းခြုံစဉ်းစားပြီးတကုံတရာအားကိုယုံကြည်ခဲ့တဲ့အစိုးရအဲ့ဒီကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ကောင်းကျိုးကိုဖော်ဆောင်မပြေးနိုင်ရဘူးဆိုတော့ဟိုဘက်ကကန့်ကန့်လာတယ်ကိုကျွန်တော်လက်ခံလိုက်တယ်။နောက်ပြီးတော့ဘယ်လောက်ထိအတိုင်းတာတဲ့ပူပေါင်းမလဲ။နောက်တစ်ခုကလက်ရှိအစိုးရဘက်ကကျွန်တော်တို့ရဲ့လူကျင်တဲ့ရခိုင်ပြည်ရဲ့တည်ငြိမ်မှုဖွံ့ဖြိုးမှုငြိမ်းချမ်းမှုကိုဘယ်လောက်ထိဖော်ဆောင်နိုင်မလဲ။နော်အဲ့ဒါတွေတော့ကျွန်တော်တို့တောင်းပြရမှာပဲ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးလာစောခင်ဗျာ။